ဖန်စီကနာရတဲ့ writers သတင်းတော့နှစ်ဦးကိုဒီကနေ့မှာ၄ချိန်မြောက်ရုံထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့တရားခွင်မှာအစိုးရဘက်ကတရားလိုပြသက်တွေကိုစစ်ဆေးတာမှာအရင်သက်တွေကိုစစ်ဆေးတုန်းကလိုပဲကွဲလွဲချက်တွေရှိနေတယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှိနေကပြောပါတယ်။ဒီသတင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့မမေခါကသတင်းပေးပို့ပါတယ်။
ရိုက်တာသတင်းဌာနကမြန်မာသတင်းတမနှစ်ဦးဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံထုတ်စစ်ဆေးတဲ့ဒီကနေ့တရက်ခွင်မှာတရလိုပြသက်တေတဦးဖြစ်တဲ့ဒူရဲအုပ်မျိုးကိုကိုကိုစစ်ဆေးခဲ့တာဖြစ်ပါတယ်။တရက်ခွင်မှာထွက်ဆိုခဲ့တဲ့ဒူရဲအုပ်မျိုးကိုကိုကိုအပြန်အလှန်မေးခွန်းတွေထုတ်လာမှာတော့အမှုဖြစ်စဉ်နဲ့ကွဲလွဲမှုတွေရှိနေတာတွေ့ရှိခဲ့ရတယ်လို့သတင်းတောက်တွေရဲ့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါတယ
်။ချင်းချင်းပြောမယ်ဆိုရင်တော့ဒီရှာပွေသက်တေမျိုးကိုကိုကဒီကြကြဒေးဒိတ်သူမထွက်ဆိုနိုင်ဘူးเนาะကျွန်တော်အမေကဖန်ဆီးရမိတဲ့ငွေအမောင်းထဲမှာဘာတန်နေပါလေဘလောက်လဲတော့ဘန်ကတ်တွေဘာရောင်းလဲဆိုတော့လည်းသူသိချာမပြောနိုင်ဘူးအဲ့ဒါကဒီဖန်ဆီးတဲ့ရာရှိတွေကဟိုကကျေးရဆဲဥပဒေနဲ့ညီလို့သလားမလို့သလားတော့လည်းသူသိချာကြီးပါမပြောနိုင်ဘူးနောက်ရုံးကြီးက21ရက်နေ့ခေါ်ထားတယ်သက်ပြီး2ရက်စစ်ဖို့ခေါ်တာ
ရိုက်တာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲရန်ကုန်မြို့မှာမြမအာနာပိုင်တွေဘက်ကဖမ်းဆီးခဲ့တာဖြစ်ပြီးမတိမငိမ်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လှုပ်ဝက်သတင်းအချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အာနာပိုင်တွေကတရားစွဲဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းအစိုးရထုတ်ဖော်ပြောဆိုထားတဲ့ဒီလှုပ်ဝက်ချက်တွေဟာနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ဖော်ပြထားပြီးသားလည်းဖြစ်နေပါတယ်မြန်မာသတင်းသမားတွေရဲ့ဥပဒေအကျိုးဆောင်တဦးဖြစ်တဲ့ဥခင်မောင်စောကတော့အမှုနဲ့ပတ်သက်လို့အမှုတွေဘက်ကအမှန်တရားကိုဖော်ပြနိုင်အောင်အစွမ်းကုန်စ조사လှုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ်
။စစ်လိုက်တဲ့အခါမှာစစ်တိုင်းစစ်တိုင်းမှာတော့ကျွန်တော်တို့အာဟာတာမဲ့အချက်ကလေးတွေကျွန်တော်ရအောင်ကျွန်တော်က cross ပြန်လာစမေးနိုင်တယ်လို့ကျွန်တော်တွေ့ရတယ်ပေါ့လေ။ဟုတ်ကဲ့ကျွန်တော်တို့ဥပဒေကိုဥပဒေနဲ့အညီသွားမယ်ဆိုရင်တော့ကျွန်တော်တို့ကကြည့်ပါနဲ့လည်းကျင်လည်းလည်းအများကြီးပါလေအခုတိလည်းပဲဥပဒေနဲ့ညီပဲဟိုတရားကြီးယုံတာတော့လေနော်ဘက်မလိုက်ဒီဟာကိုတော့တွေးရပါတယ်နော်ပတ်တန်းတင်တာတွေရောဗာတွေရောရသက်လေးကိုထိန်းတာတွေရောအဲ့လိုတွေးတော့ကျွန်တော်တို့ကဟိုပြောင်းလဲကြတော့ပြတ်မှာပါဗျာ
အမှုကိုလာမယ့် February 21ရက်နေ့မှာထပ်မံကြားနာသွားမှာဖြစ်ပါတယ်အဲ့ဒီနေ့မှာတော့တရားလိုပြတတ်တေတဦးထပ်မံစစ်ဆေးသွားမှာပါအမှုနဲ့ပတ်သက်ပြီးစစ်ဆေးဖို့တင်ပြထားတဲ့တရားလိုပြသက်တေ25ဦးထိရှိနေတာကြောင့်အခုလိုသက်တေတဦးချင်းစီကိုတည်င်းတစ်ပတ်စီခွာချိန်နေကြရမယ်ဆိုရင်အားလုံးစစ်ဆေးပြီးသွားဖို့အတွက်ကြာအောင်မဲ့သဘောရှိနေပါတယ်။ဖန်စီကန်ရိုက်တာတည်င်းတောက်တွေနဲ့ပတ်သက်လို့နိုင်ငံတကာဘက်ကအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေတာတွေကိုအချိန်မြင့်ဆောင်ရွက်လာနေတာမှာတည်င်းတောက်နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့ကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမိုင်ရိုဆဗစ်ဂျန်ကာကလည်းအင်္ဂါနေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာမြမအစိုးရကိုတိုက်တွန်းပြောဆိုသွားခဲ့ပါသေးတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တားမြစ်ခံရတဲ့ဖန်စီကန်တရင်တောက်တွေကိုနှစ်စဉ်စုပေးလေးရှိတဲ့ Pan America အဖွဲ့ကလည်းမြမနိုင်ငံမှာဖန်စီခံထားရတဲ့တရင်တောက်ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကို2018ခုနှစ်ရဲ့ Freedom to Write စုပေးဖို့ရွေးချယ်ထားပါတယ်။ဒီလိုရွေးချယ်ခံရတာနဲ့ပတ်သက်လို့ကိုအားလုံးရဲ့ဇနီးဖြစ်သူမပန်းဤဖြူကတော့
ရတယ်ဆိုတော့ဝမ်းသာတာပါเนาะဝမ်းသာတယ်ဒါပေမဲ့ကိုစိတ်ဆန္ဒကတော့အဓိကသူ့ကိုလွတ်မြောက်စေချင်တဲ့ဆန္ဒပဲရှိတယ်။နောက်ပြီးတော့ဒီစုကိုသူကိုယ်တိုင်သွားယူနိုင်ပါစေလို့လည်းကိုကဆုတောင်းတယ်။ဘာလို့လဲဆိုတော့ကိုကအမြဲတမ်းဒီယုံကြည်ညာယုံကြည်တိုင်းမှာသူများကိုနဲ့ခါတဲ့အင်ဂျင်လိုက်နိုင်မလားဆိုရင်ညှော်လင့်ချက်နဲ့လာနေရဆိုတော့လေအဲ့တော့ဒီစုကိုလည်းသူကိုယ်တိုင်ပဲယူစေချင်ပါတယ်
။တင်းနောက်နှစ်ဦးကရဲတော်ဝင်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်အဲ့ဒီချင်းဆိုထားတဲ့ညမှာပဲဖမ်းဆီးခံခဲ့ရတဲ့အတွက်တမင်အကွက်ချဖမ်းဆီးထားတာဖြစ်တယ်လို့ပြောဆိုနေတာတွေရှိနေပြီးဖမ်းဆီးခံထားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောင်းဝန်ခံခိုင်းတာရှိခဲ့တယ်လို့ဖမ်းဆီးခံတရင်တောက်တွေကပြောဆိုထားပါတယ်ဒီကနေ့တရားရုံးထုတ်စစ်ဆေးမှုတွေကိုနိုင်ငံတကာဘက်ကတန်တမန်တွေလည်းလာရောက်လေ့လာစောင့်ကြည့်နေကြပါတယ်ရှင
်မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ